မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီဗဟုအနေနဲ့ပေါ့နော်ဒီမွန်ပါတီတွေပေါင်းစည်းရေးအတွက်မဆောင်ရွက်ဘူးဆိုရင်ဒီချောင်းဆောင်နဲ့ရေးရပေါ့နော်ဒီမွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီကပါတီဝင်တွေကနှောက်ထွက်မယ်ဆိုပြီးတော့ဒါဗဟုအကြောင်းကြားစာပေးပို့လိုက်တယ်ဆိုပြီးတော့လည်းဒီလိုသတင်းတွေလည်းကြားရတယ်ဆရာကြီးဒီအခြေအနေတွေကရောဟုတ်လားလို့
ဟုတ်တယ်ဟုတ်တယ်ဟုတ်တယ်အားကျွန်တော်တို့ကဒီကနေ့တွေ့ဆုံပွဲမှာဖြစ်ခင်ကလေးကကျွန်တော်တို့စာနဲ့ကျွန်တော်တို့ကဗဟုကိုကျွန်တော်တို့ပေးပို့ခဲ့တယ်ပေါင်းစည်းရေးအတွက်လုပ်မယ်လမ်းပြညီပုံတစ်ခုပေါ်ထွန်းလာရေးတဲ့ဆောင်ရွက်ပေးဖို့ဒီပေကြီးတစ်ခုခေါ်ပေးဖို့အဲ့ဒါတောင်းဆိုထားတယ်အဲ့လိုမှဒီနိုဝင်ဘာလအစမှာလုပ်ဒီနိုင်ငံမှာရှိနေတော့ကျွန်တော်တို့ကဒီမွန်ဒေတာလုံးဆိုင်ရာချောင်းဆောင်မျိုးနယ်အနေနဲ့အထွတ်မယ်ဆိုပြီးတော့ကျွန်တော်တို့ကပြီးခဲ့တဲ့ဒီ30ရက်နေ့ဆယ်လပိုင်းအစီအစဉ်ဆက်ရချက်အရာကျွန်တော်တို့ပြုပို့ခဲ့တယ်
ကျအခုပေါ်တော့ဒီမွန်ပါတီတွေပေါင်းစည်းရေးအတွက်ဒီမွန်ပြည်သက်ပါတီတို့ဒီတန်ဃာတော်တွေတို့ဒီမွန်တက်သည့်ပညာရှင်တွေတို့နဲ့ပူးပေါင်းထားတဲ့ဟိုညှိနှိုင်းရေးအဖွဲ့ဆိုတာမျိုးလည်းရှိတယ်ပေါ့နော်အဲဒီမှာလည်းဒီမွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီကလည်းပြီးခဲ့တဲ့ဒီ၈ရက်နေ့ပေါ့ဒီမွန်အမျိုးသားပါတီတို့အမျိုးသမီးပါတီမွန်တို့ကိုဟိုညှိနှိုင်းပေါင်းစည်းရေးအတွက်ပေးပို့တဲ့ဒီစာမှာဆိုရင်ကြတော့သူတို့ကဒါညှိနှိုင်းရေးအဖွဲ့အသစ်တစ်ခုပါတီအသီးသီးရကိုယ်စားလှယ်နဲ့ဖွဲ့ဖို့ဆိုတာမျိုးလည်းပြောထားတဲ့အခါမျိုးကြတော့ဒါဒီပေါ်မှာပါတီဝင်အချင်းချင်းကိုဒီဗဟုနဲ့အောက်ခြေပေါ့နော်ဒီညီနိုင်ရဲ့အဖွဲ့ဖွဲ့စည်းနဲ့ပတ်သက်ပြီးတော့ဒါသဘောထားကွဲလွဲမှုတွေရှိနေတာလားဘယ်လိုများပြောနိုင်မလဲဆရာ
အဲအဲ့လိုတော့ပြောလို့ရတယ်ပြောလို့ရတယ်ဆိုတော့ကျွန်တော်တို့ဒီ AMPT မှာတိကျပြတ်သားတဲ့ဆုံးဖြတ်ချက်တစ်စုံတည်းကဒီကနေ့ဒီမှတ်သည်ဆိုလိုတာအခုနညီမတို့ပြောတဲ့အဲ့ဒီပြစ်စ်နဲ့ဒီတန်ဃာတော်ငုံပညာရှင်တွေပေါင်းစည်းဖွဲ့စည်းထားတဲ့အဲ့ဒီညီနိုင်ရဲ့အဖွဲ့ရဲ့အကူအညီမှုနဲ့လုံးမဲ့မွန်ပါတီပူပေါင်းရေးကိုအဲ့ဒီလမ်းကြောင်းသွားမလားတို့မဟုတ်အဲ့ဒီမွန်ပြည်တွေနဲ့ကျွန်တော်တို့ဟိုမဆက်ဆံပဲနဲ့တို့ရဲ့ညှိနှိုင်းမှုကိုယူပဲနဲ့မွန်ပါတီ၃ခုကကဲကိုယ်စားလှယ်တွေ၃ဦးဖြစ်ဖြစ်၅ဦးဖြစ်ဖြစ်ထွက်လာပြီးတော့အချင်းချင်းညှိနှိုင်းဒါကိုယ်အချင်းချင်းကိုညှိပြီးတော့ပေါင်းမလားဒါကတော့လမ်းကြောင်းကတော့တယောက်နဲ့တယောက်တော့သဘောထားချင်းတော့မတူဘူးသို့တော့လောလောဆယ်ကျွန်တော်သိရတော့တော့ AMPT ဘဟုကနေပြီးတော့ဘုဘက်ကမွန်မျိုးသားပါတီနဲ့မွန်မျိုးသမီးပါတီပေးပို့တဲ့စာတွေကတော့မွန်ပြည်တစ်နဲ့တန်ကတော့မွန်ပညာရှင်တွေပေါင်းစည်းထားတဲ့ညီနိုင်ရေကော်မတီရဲ့အကူအညီနဲ့ဆောင်ရွက်စရာမလိုဘဲနဲ့ကိုယ့်အချင်းချင်းလှုပ်ဖို့ဒါဥစားပေးပို့တာလေဒါကလည်းကျွန်တော်တို့ AMPP တစ်ခုလုံးရဲ့သဘောထားလားအမမို့ရင်ကျွန်တော် AMPP ရဲ့အဆုံးဖြတ်လာဆိုတာအားလည်းဒီကနေ့ဒီအဲ့ဒါလောက်စီရှင်းနေပြီဒါကြောင့်မို့ကျွန်တော်ပြောချင်တာကလာမယ့်အဲ့ဒီ26 29မှာမှာပို့ပြီးတိကျမှန်ကန်ပြတ်သားတဲ့ AMPP ရဲ့အများစုပါဝင်ဆုံးဖြတ်တဲ့ဆုံးဖြတ်ချက်တွေဖတ်လိုက်မယ်လို့ဒါကျွန်တော်ပြောချင်
တယ်။ဧပြီလ10ရက်နေ့ကျင်းပမယ်ပေါ့နော်ဒီဂျာပြတ်ရွေးကောက်ပွဲမှာရောမွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီအနေနဲ့ပေါ့နော်ဒီလစ်လက်နေတဲ့ချောင်းဆောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရာမှာဝင်ရောက်ရှင်ပြိုင်သွားဖို့ရှိမလားဆရာတို့ဘယ်လိုများသိထားလဲရှင့်
ကျွန်တော်တို့ချောင်းဆုံအနေနဲ့ကတော့အခုကျွန်တော်တို့တောင်းဆိုနေတဲ့တောင်းဆိုချက်ဒီအကယ်၍မောပါဒီအခွဲခွဲပြားပြားတာဆက်ဖြစ်နေမယ်ဆိုလို့ရှိရင်ကျွန်တော်တို့ကအဲ့ဒီယူကပ်ကိုမဝင်ဘူးတောင်းဆိုအဖွဲ့အနေနဲ့နော်ကျွန်တော်ဘ ഹു ရဲ့စကားပြောတာမဟုတ်နော်ချောင်းဆုံ EC ရဲ့သဘောထားကိုကျွန်တော်ပြောတာဒါကြောင့်လဲဆိုတော့ကျွန်တော်ပြီးခဲ့တဲ့ယူကပ်ပွဲလည်းမောပါဒီချင်းချင်းအခွဲခွဲပြားပြားဖြစ်တဲ့အတွက်ကျွန်တော်တို့ကအများကြီးဒုက္ခရောက်ခဲ့အများကြီးစီယုံကြီးသင်တဲ့နေရာမှာခက်ခဲအကြက်တွေတွေဖြစ်တယ်ဒါကြောင့်မို့ကျွန်တော်တို့ကတောင်းဆိုတာပေါင်းစည်းညီညွတ်ရေးဆိုလုပ်ပေးပါ။အဲပေါင်းစည်းညီညွတ်ရေးမောပါတီတစ်ခုတစည်းတဲ့တစုတစည်းတဲ့ဖြစ်မှသာရင်ကျွန်တော်တို့ဒီရွေးကောက်ပွဲကျွန်တော်တို့ဟို ANDB နဲ့တစ်ဖြစ်တစုံတရား AL ပါတီမုံကိုစားပြုတဲ့ပါတီတစ်ခုအနေနဲ့တစ်ဖြစ်ကျွန်တော်ရွေးကောက်ပွဲဝင်မယ်။အဲဒီလိုမှပေါင်းစည်းညီညွတ်ရေးကိုမလုပ်နိုင်ဘူးခိုင်မာတဲ့လမ်းကြောင်းတစ်ခုကိုမချမှတ်ပေးနိုင်ဘူးဆိုရင်တော့ကျွန်တော်ဒီရွေးကောက်ပွဲကိုတော့မုံလူလူကိုစားအနေနဲ့တော့ဟုတ်တယ်ဒီပုဂ္ဂလာသစ်ဖြစ်ဒီလိုပဲကျွန်တော်ဝင်ဝင်မယ်ဒါပေမဲ့ပါတီအနေနဲ့တော့ဝင်မှာမဟုတ်
ဘူးမွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီဗဟုအနေနဲ့ရောဒီမွန်အမျိုးသားပါတီနဲ့ပေါ့နော်ပေါင်းစည်းရေးအတွက်ဘလို့အချက်တွေကအခက်အခဲဖြစ်နေတယ်ဆိုတာမျိုးဆရာတို့ဘလို့များရှင်းပြတာများရှိလဲရှင
်ကျွန်တော်တို့ပါတီတဲမှာကကနော်ကျွန်တော်အမြင်ပြောရရင်နော်လူကြီးရောလူငယ်တွေကြားထဲမှာရောပါတီဟိုဝင်အချင်းချင်းမှာရောထိုင်မှာပြတ်သားတဲ့ဟိုသဘောထားတစ်ခုမထွက်သေးဘူးဒါပေမဲ့ကျွန်တော်အမြင်ဒီလူရကျွန်တော်ကြည့်ရင်လည်းကျွန်တော်တို့ ANDP ရဲ့အကြီးအကဲတော်တော်များများကဒီအမျိုးသားမွန်မြူတာပါတီနဲ့ပူပေါင်းဆောင်ရွက်နိုင်ဖို့ပေါင်းစည်းလုပ်နိုင်ဖို့ဆိုတဲ့စိတ်ကစိတ်မတန်ကြဘူး။ဒါပေမဲ့ကျွန်တော်တို့ကလည်းတွန်းအားပေးတာပေါင်းဖို့ပေါင်းရမယ်။မပေါင်းရင်တော့ကျွန်တော်တို့ကရှင်းဆက်ပြီးတော့ရှုံးမှုပဲရှိတယ်
။ဆရာကြီးအခုလိုအချိန်ပေးပြီးဖြစ်ပေးတဲ့အတွက်အရဖေကျေးဇူးတင်ပါတယ်ဆရာ
။ကျေးဇူးလည်းတင်ပါတယ်ခင်ဗျာ။